ထိုင်းစစ်ခံထားတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုတို့ကိုဒီကနေ့မှာပဲအာဏာပိုင်တွေကနိုင်ငံတော်အကြီးအကဲပြည်စင်မှုပုံမှန်95ခါခွေနဲ့မှုဖွင့်လိုက်တာဖြစ်ပါတယ်။ဒေါက်တာဇော်မြင့်မောင်ကတော့ NLD မျိုးသားဒီမိုကရေစီဖွေးချုပ်ကထောက်ပြတဲ့ကြီးညာချက်တွေနဲ့ဆက်နွယ်ပြီးဒီတစ်ပတ်ထဲမှာပဲတရားစွဲဆိုခဲ့တာဖြစ်ကြောင်းလဲမန္တလေးတိုင်းအောင်မြင်သာဆိုင်မျိုးနယ်တရားရုံးကသတင်းပြန်ကြားရေးအရာရှိဦးလှမျိုးဝင်းကပြောပါတယ
်။ဆွဲဆိုရတဲ့အကြောင်းရင်းကတော့ကျွန်တော်တို့မျိုးသားဒီမိုကရေစီဖွေးချုပ်ဘိုးလုံးမှုဆောင်အဖွဲ့ကနေပြီးတော့ကျွန်တော်တို့ကြီးညာချက်တွေထုတ်ခဲ့တယ်ကြီးညာချက်5000ထုတ်ခဲ့ပြီပေါ့နော်အဲ့ဒီကြီးညာချက်တွေကလက်ရှိနိုင်ငံတော်အစိုးရကိုဖြစ်စေပေါ့နော်နိုင်ငံတော်ညီဝတ်ပြည်ကြားရေးကိုဖြစ်စေထိခိုက်စီပြစ်မှုတဦးတယောက်တော်သူကကျူးလွန်ခြင်းလားအများပြည်သူကိုတော်၎င်းအများပြည်သူဤတိကျလူစုကိုတော်၎င်းကြောက်ချင်းထိတ်လန့်ခြင်းတစ်ခုခုဖြစ်စေရန်အကြံရှိကြောင်းသို့မဟုတ်ထို့သို့ဖြစ်စေနိုင်သည့်အကြောင်းရှိသောကြောင့်ဒေါက်တာဇော်မြင့်မောင်ကရာသီဥတုမှ95ခါခွေရရည်ကြီးပေးပါဆိုပြီးတော့ဥက္ကဋ္ဌလောက်လာမှာဖော်ပြတဲ့နိုင်ငံတာဖြစ်ပါတယ်ခင်ဗျာ။လက်တော့ကျွန်တော်တို့ကတော့ဒီအမှုတမှုပဲဆွဲထားတာရှိပါတယ်။15ရက်နှစ်လ2021မှာဆက်ဆွဲဆိုတာ
။ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့မှာပဲယုံထောက်6ရဲ့ယမန်ယူခဲ့ပြီးလာမယ့်တနင်္လာနေ့မှာယုံထောက်သွားမယ်လို့လည်းသတင်းပြန်ကြားရေးရာရှိဦးလာမျိုးဝင်းကပြောပါတယ်
။ဒီကတော့ဗီဒီယိုကွန်ဖရင့်လင်းနဲ့အမှုကဆက်ဆွဲခံသူကျွန်တော်တို့နော်ဦးကြီးတို့ဒေါက်တာဇော်မြင့်မောင်ကိုကျွန်တော်တို့ချုပ်မိကနံပေးလိုက်တယ်ယုံရင်မဆက်နိုင်ဘူးအချိန်လိုက်တယ်ပေါ့နော်မဆက်နိုင်ဘူးအချိန်လိုက်တယ်တကယ်လို့ကတော့ဒေါ်နေနေခံဖြစ်ပါတယ်လက်ထောက်ငွေကြေးအမှုဖြစ်ပါတယ်ဗျာဟိုပုံမှန်တော့95ခန့်ဝင်ဖြစ်ပါတယ်ဟုတ်ပါဘူးဖြူတာပါ
ဖေဖော်ဝါရီလ10ရက်နေ့ကလေးကဖန်စီခံတာတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဖို့ကိုလည်းအလားတူနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်95ခါခွေနဲ့အမှုဖွင့်လိုက်တယ်လို့တမင်းဖြစ်သူဒေါ်ကြည်ကြည်ဦးကပြောပါတယ်ဒါပေမဲ့မိသားစုနဲ့တော့ပြုတ်ခွင့်မရတဲ့အတွက်အသေးစိတ်မသိရသေးဘူးလို့ပြောပါတယ
်ဟုတ်ပါတယ်အဲ့တော့ဗတင်းရတော့အမှုဖွင့်တယ်လို့ပဲကြားတာပေါ့ဒီမှာဟုတ်လား95ခါဝင်မှဖွင့်တယ်လို့ပဲကြားပါတယ်ဟုတ်ကဲ့အခုချိန်ကြီးအဆက်အသွယ်မရသေးပါဘူးဆိုဒီကတော့မသေးတာဆန်းပြီးထားတာလို့ပဲမြင်ပါတယ်အဲ့တော့ကြောက်မြန်မာဘီအမ်တိုပေးစီကျင်းလို့ပဲပြောချင်ပါတယ်အဲ့အောင်တော့ဒီမှာကမနေရာမှာဆားမှမသိတော့ဘယ်လိုပြောအောင်မှမသိဘူးဆိုတော့အဲ့အောင်တော့ဘယ်မလို့ဆက်ပေးပြီးတော့ဘသူ့ကိုမေးရမှလည်းမသိဘူးဒီမှာဆားမှမသိတော့ဒီမှာဘလို့တွားပေးရမှဆိုတော့ဒီမှာကမလုပ်လို့မရဘူ
းရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုတရားစွဲဆိုထားတဲ့အကြောင်းရှင်းရှင်းလင်းလင်းသိနိုင်ဖို့ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဖွဲ့ဝင်ဘုံမုံကြီးမင်းတန်းကိုမေးမြန်းခဲ့ပေမယ့်အသေးစိတ်မသိရှိကြောင်းဘူရော်ရေကိုပြောပါတယ
်ဟိုပါတဲ့ဟိုအတိအကျတော့မသိဘူးကွာမသိဘူးဆိုတော့ဟိုမမမိလိုက်တာရဲရတော့တရင်ပြထားတော့ရှိတယ်တရားစွဲဖို့ပြုံးထုတ်တာတော့ဘာလို့လုပ်မလဲအင်းမမမိဘူးကွာဒါလည်းဟုတ်အေးဟု
တ်ရခိုင်ပြည်နယ်မှာဖမ်းဆီးခံခဲ့ရတဲ့ဆွေရဖွေးဝင်တွေကတချို့ကိုနေအခြေချုပ်နဲ့ထိန်းသိမ်းထားပေမဲ့အများစုကိုပြန်လွှတ်ပေးခဲ့ကြောင်းလည်းဗိုလ်မှူးကြီးမင်းတန်းကပြောပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့မန္တလေးတိုင်းဝန်ကြီးချုပ်တို့ကိုတရားစစ်ဆိုထားတဲ့နိုင်ငံတော်အကြီးအကဲပြည်စင်မှုပုံမှန်95ခါခွေရာတိမုံထင်ရှားလို့ဆိုရင်ကျူးလွန်သူကိုအများဆုံးထောင်နိုင်တဲ့နေ့နဲ့ငွေဒဏ်ဖြစ်စေရှာမှတ်နိုင်ပြီးပြည်ထောင်နှမျိုးလုံးလေးချမှတ်နိုင်ပါတယ်အစိုးရထိုက်တန်းခေါင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုလည်းအာဏာပိုင်တွေကတဘာဝပေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပေါ်မှာ95ပုတ်ကုံတွင်းကုံဥပဒေပေါ်မှာရှေ့တွင်းနဲ့တရားစွဲဆိုထားသလိုတမတဦးဝင်းမင်းကိုလည်းတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုနဲ့တရားစွဲဆိုထားပါတယ်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကတော့ဒေါက်ဆဲဆူစီပါဝင်ဖန်ဆီထားသူတွေကိုပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးပြဿနာကိုငြင်းငြင်းချင်းချင်းဖြေရှင်းဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ